ပါကစ္စတန်ကိုပထမအဆုံးနိုင်ငံတော်ခီးစဉ်ဖြစ်သွားရောက်တဲ့ဆော်ရီအာရီဗီးယားနိုင်ငံရဲ့အင်ရှိဆန်မင်းသားမိုဟာမက်ဘင်ဆာလ်မန်ဟာအစ္စလာမဘတ်မြို့တော်ကိုရောက်ပြီးမကြာခင်နိုင်ငံပိုင်းအတွင်းမှာပဲအမေရိကန်ဒေါ်လာဘီလီယံ20တန်ဖိုးရှိတဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာပါကစ္စတန်ရဲ့သဘောတူစာချုပ်လက်မှတ်ထိုးဘဲကိုတက်ခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်အနေနဲ့အတူပါကစ္စတန်ထိပ်တန်းအရက်ဘက်စစ်ဘက်ဆိုင်ရာအရာရှိတွေကမင်းသားsorry မင်းသားကိုအစ္စလာမဘတ်မြို့ပြင်ကလေတပ်အခြေစိုက်စခန်းမှာကြိုးဆိုခဲ့ကြတာပါ။အင်ရှိမင်းသားဆာမန်ကိုဝန်ကြီးချုပ်ခန်းကသူ့ဝန်ကြီးချုပ်နေအိမ်ဝင်းစီကားကိုကိုယ်တိုင်မောင်းခေါ်ယူသွားသလိုပါကစ္စတန်နဲ့ sorry အာရီဗီးယားတို့ကြားသဘောတူညီချက်တွေအတွက်လက်မှတ်မထိုးခင်မှာဆွေးနွေးပွဲပါကျင်းပခဲ့ပါတယ်။ခေါင်းဆောင်တို့ကလက်မှတ်ရေးထိုးပွဲအခမ်းအနားမှာမိကွန်းပြောခဲ့ပြီးအဲ့ဒီမိကွန်းတွေကိုပါကစ္စတန်အစိုးရရုတ်တံကလွှင့်ခဲ့ပါတယ်။မင်းသားဆာမန်ကအခုနားလည်မှုစာကြွန်လွှာမှာချပေးထားတဲ့ငွေဒေါ်လာဘီလီယံ20ဟာပထမအဆင့်အတွက်တိတ်များသလိုလာတိုင်းတိုးလာဖို့ရှိပြီးနှစ်တိုင်းလဲပိုများလာဖို့ရှိကြောင်းနဲ့ဒါဟာနှစ်နိုင်ငံစလုံးအတွက်အကျိုးရှိမှာဖြစ်ကြောင်းပြောပါတယ်။သူအိမ်ရှိမင်းသားဖြစ်လာခဲ့တဲ့နောက်ပိုင်းအရှေ့အာရှဒေသအဖြစ်ပါကစ္စတန်ကိုပထမဆုံးလာရောက်ဖို့ရွေးချယ်ခဲ့တာဟာနှစ်နိုင်ငံဆက်ဆံရေးဘလောက်အရေးပါတယ်ဆိုတာကိုပြကြောင်းမင်းသားကပြောပါတယ်။